အမေရိကန်တပ်ဖွဲ့တွေရဲ့ပူးတွဲစစ်ဦးစီးချက်ဥက္ကဋ္ဌအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားသူကြီးတပ်ပုချုပ်ကြီးမတ်ခ်မီလီကအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကနေအချိန်မတိုင်ခင်ရုတ်သိမ်းမယ်ဆိုရင်မဟာဗျူဟာအမှားတစ်ခုဖြစ်လိမ့်မယ်လို့ဆိုပါရယ်ပူးတွဲစစ်ဦးစီးချက်ဥက္ကဋ္ဌအဖြစ်သူ့ကိုရွေးချယ်ခန့်ဖို့အတွက်အမေရိကန်အထက်လွှတ်တော်မှပြုလုပ်တဲ့ကြားနာပွဲမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါရယ်ဒီမှတ်ချက်ဟာနှစ်20ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးအမေရိကန်နဲ့တာလီဘန်တွေအကြားဆက်ဆက်ဆွေးနွေးပွဲတွေလုပ်နေခြင်းနဲ့လည်းတိုက်ဆိုင်လို့နေပါရယ်အာဖဂန်အတွင်းဖြစ်စဉ်ကနှေးကွေးသလိုစိတ်မချမ်းမြေ့စရာကောင်းပြီးခက်ခဲပါတယ်။ကျွန်တော်ဘဝတော်တော်များများအာဖဂန်မှာကုန်ဆုံးခဲ့ရပေမဲ့ဒါဟာလိုအပ်ချက်လို့ကျွန်တော်ယူဆပါတယ်လို့ဗိုလ်ချုပ်ကြီးမတ်ခ်မီလီကပြောပါတယ်။စစ်နဲ့စစ်ဆက်ဆွေးနွေးပွဲမှာရရှိနေတဲ့တိုးတက်မှုတွေကစစ်ပွဲပြီးဆုံးမှုဥတည်နေတယ်ဆိုတာကိုသူသိပါတယ်လို့လည်းပြောပါတယ်။အာဖဂန်ကနိုင်ငံရခြားတပ်တွေအားလုံးရုတ်သိမ်းဖို့အမေရိကန်ကသဘောတူညီရမယ့်အချက်နဲ့အပြန်အလှန်အပြင်တာလီဘန်တို့ကအာဖဂန်ကိုဝင်ရောက်လာမဲ့ပြည်ပကျန်းဖက်သမားတွေကိုအပြစ်လက်ခံခြင်းမပြုရဘူးဆိုတဲ့အချက်တွေကိုဆွေးနွေးပွဲမှာအဓိကထားဆွေးနွေးနေတာဖြစ်ပါတယ်။အီရန်နဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာတာနဲ့ပတ်သက်လို့2015ခုနှစ်မှာရရှိတဲ့ JCPOA လို့ခေါ်တဲ့နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်နိုင်ငံနှုတ်ထွက်ကြတဲ့ကအီရန်ဟာရန်လိုတဲ့လှုပ်ရှားမှုတွေခက်စိတ်စိတ်လှုပ်လာတယ်လို့လည်းဗိုလ်ချုပ်ကြီးမတ်ခ်မီလီကပြောပါရယ်ခင်ဗျာ။